နာဂစ်ဆိုင်ကလုန်းမုန်တိုင်းဒဏ်ကိုအပြင်းထန်ခံစားခဲ့ရသူတွေအပါအဝင်ဘေးဒုက္ခရောက်နေသူပေါင်းဟာ2.4%ရှိသွားပြီလို့ဘန်ကောက်အခြေစိုက်ကုလသမဂ္ဂရဲ့လူသားဘေးဒုက္ခဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံတာဝန်ရှိသူကပြောကြားလိုက်ပါတယ်။ဒီကြားထဲမှာမှဂျွန်လ2ရက်နေ့မှာကျောင်းတွေပြန်ဖွင့်တော့မယ်လို့မြန်မာစစ်အစိုးရကကြေညာလိုက်ပြန်တာကြောင့်ကျောင်းတွေကိုဒုက္ခတဲ့ကယ်ဆယ်ရေးစခန်းတွေအဖြစ်အသုံးပြုနေရတဲ့အခြေအနေပေါ်မှာရောမုံတိုင်းထံတဲ့ကလေးတငယ်တွေပညာဆက်လက်သင်ကြားနိုင်ရေးအပေါ်မှာပါစိုးရိမ်မှုတွေဖြစ်လာရပါတယ်။ဒီကျောင်းတွေအဖြစ်အဆုံကိုတော့ဘန်ကောက်ကကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂနဲ့အဖွဲ့အစည်းအသီးသီးတို့ရဲ့စစ်ဆေးတိုင်းတာချက်တွေအရမုံတိုင်းထံတဲ့လူမှုအရေးတွေကို 2.4% အထိကုလသမဂ္ဂကအခုလိုတိုးမြင့်ပြောဆိုလိုက်တာပါ။ဒီကနေ့ဘန်ကောက်မြို့နိုင်ငံခြားသတင်းစာဆရာများအသင်းမှပြုလုပ်ခဲ့တဲ့ကုလသမဂ္ဂအဖွဲ့အစည်းရဲ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့တာဖြစ်ပါတယ်။နိုင်ငံကာကအကူအညီတွေကိုစစ်အစိုးရကပို့ပြီးလက်ခံခဲ့တာကြောင့်အကူအညီတွေတိုးပြီးဝင်လာခဲ့ပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတီးတီးကတောင်းဆိုထားသလိုအကူအညီပေးလုပ်သားတွေတဘာဝဘေးရန်တွေဆိုင်ရာကျွမ်းကျင်သူတွေကိုတော့အခုအချိန်ထိဝင်ခွင့်မပြုသေးပါဘူး။ဘေးဒဏ်သင့်ဒေသတွေစီကိုအကူအညီပေးအဖွဲ့အစည်းတွေတွားရောက်ခွင့်အပေါ်ကန့်သက်တွေဆက်ရှိနေသေးတာကြောင့်လဲစစ်ဆေးတိုက်တာမှုတွေနှောင့်နှေးနေရကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဒုက္ခရောက်သူပေါင်းက2,000ကျော်ရှိနေပေမဲ့ကယ်ဆယ်ရေးစခန်းတွေမှာလက်ရှိရောက်နေပြီးသားအရေးတွေကတော့စုစုပေါင်းအရေးတွေနဲ့နှိုင်းရှင်ရင်နေပါလွန်ပါလေ။ Miss Amanda Pitt ဟာဘန်ကောက်အခြေစိုက်ကုလသမဂ္ဂရဲ့လူသားဘေးဒုက္ခဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူ OCHA ရဲ့ပြောရေးဆိုခွင့်ရှိသူပါ
။ In terms of people in temporary settlements, it looks as though there's around 150,000 people in about 120
temporary settlements. ဒီကဂျွန်မော်ဒေတာကယာယီကယ်ဆယ်ရေးစခန်120လောက်မှာလူပေါင်း3,000ခွဲလောက်ရောက်နေတဲ့ပုံရှိပါတယ်။ဘေးဒဏ်သင့်ဒေတာတွေကလူတွေဟာရွှေ့ပြောင်းနေကြတာကြောင့်အဲ့ဒီစခန်းတွေမှာစုစုပေါင်းလူပဏျောက်ရှိတယ်ဆိုတာကိုတိတိကျကျဖို့ခက်ခဲနေပါတယ်။စခန်းပေါင်း120ထဲမှာတရားဝင်ဖွင့်ထားတဲ့စခန်းတွေရောတခြားနေရာတွေရောပါပါတယ်လို့ Miss Amanda Pitt ကပြောသွားပါတယ်။သူပြောသွားတဲ့တခြားနေရာတွေဆိုတာကတော့ဖုံးတော်ကြီးကျောင်းတွေဖျားဝင်းတွေစသဖြင့်နေရာတွေပါ WFP ကမ္ဘာစံနှယ်ဧကအဖွဲ့အနေနဲ့အကူအညီတွေတိုးပြီးပေးနိုင်ခဲ့ပေမဲ့နှေးကွေပြီးလုံလောက်မှုမရှိသေးပါဘူးလို့ WFP ရဲ့ဘန်ကောက်ရုပ်ပြောရေးဆိုခွင့်ရှိသူ Mr. Marcus Pryor ကပြောပါတယ
် By the end of this weekend past we estimate that we've dispatched enough food now to feed over 250,000 people
ဒီကရေတရင်ပါကွန်ဖီစင်ဒီဘောင်းနှစ်သိန်းခွဲကျော်ကိုစံနှယ်ဧကတွေလုံလောက်ထောက်ပံ့ခဲ့ပြီးပြီလို့ကျွန်တော်တို့ခန့်မှန်းထားပါတယ်ဒါပေမဲ့အခုအညီမရသေးတဲ့ကယ်ဆယ်ရေးစခန်းတွေရှိနေသေးတယ်ဆိုတော့လက်တွေ့လှုပ်ဆောင်နေတဲ့ကျွန်တော်တို့လူသားတွေကအဆက်မပြတ်အစီရင်ခံနေပါတယ်လို့ Mr. Marcus Pryor ကပြောသွားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကဒွန်မောင်းလေဆိပ်ကို WFP ရဲ့တည်ပို့ဆောင်ရေးအဓိကနေရာအဖြစ်အသုံးပြုဖို့ထိုင်းစစ်အဝေးရဲ့ခွင့်ပြုချက်ရထားပြီးပါပြီလို့လည်းသူကပြောသွားပါသေးတယ်။မုံတိုင်းတန်တင့်ခံထားရတဲ့စုစုပေါင်းလူကြီးအတွက်ရဲ့40ရာခိုင်နှုန်းလောက်ထိဟာကလေးငယ်တွေဖြစ်ကြောင်းအဖွဲ့အစည်းတတိကခန့်မှန်းထားကြပါတယ်။အခုလာမယ့်ဇွန်လ2ရက်နေ့မှာကျောင်းတွေပြန်ဖွင့်တော့မယ်လို့စစ်ဆေးရကကြေညာလိုက်တာဟာကျောင်းတွေကိုယာယီကယ်ဆယ်ရေးစခန်းတွေအဖြစ်အသုံးပြုနေရတဲ့အပေါ်မှာရောဘုံတိုင်းတိုင်တဲ့ကလေးငယ်တွေပညာဆက်တင်ကြားနိုင်မှုအခြေအနေပေါ်မှာရောတက်ရောက်မှုရှိနေပါတယ်ကုလသမဂ္ဂကလေးငယ်များရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးရှန်တာဘလိုမန်ကဇွန်လ2ရက်ဆိုတာအရန်ကိုနှီးကပ်လွန်ပါတယ်လို့ဆိုပြီးသူတို့ပြင်ဆင်နေတာတွေကိုရှင်းပြခဲ့ပါတယ်
We're looking at setting up temporary schools with tents and other basic equipment and we have a lot of existing school supplies
Yep in there တခြားအခြေခံလိုအပ်တဲ့ကိရိယာတွေနဲ့ယာယီကျောင်းတွေစောက်ဖို့မိမိတို့ပြင်ဆင်နေပါတယ်နိုင်ငံတွင်းမှာကျောင်းတွေအတွက်အထောက်အပံ့ပစ္စည်းတွေအများကြီးရှိပါတယ်နေရာဒေသအားလုံးအတွက်မဟုတ်တာကတော့သိတာထင်ရှားပါတယ်ဒါပေမဲ့ဇွန်လ2ရက်နေ့ကိုရည်ရွယ်ချက်ထားပြီးမုံတိုင်းတန်တဲ့မြို့တွေမှာကျောင်းတွေဖွင့်နိုင်အောင်ပြင်ဆင်ထားတဲ့တယ်လို့မိမိတို့ယူဆပါတယ်ဆိုပြီးတော့ရှန်တဘလိုမန်ကပြောသွားခဲ့ပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးဒေါက်တာမော်ရင်ဘာမင်ဟမ်ကတော့ကျန်းမာရေးနဲ့ဆေးဘက်ဆိုင်ရာအခြေအနေတွေကိုရှင်းပြခဲ့ပါတယ်။သူကလက်ပုတာမျိုးကိုနမူနာထားပြီးပြောသွားရမှာဆေးရုံဆေးခန်းတွေဓာတ်မှန်ရိုက်ဆက်လို့အဓိကဆေးဘက်ဆိုင်ရာကိရိယာတွေဟာဘုံတန်းတိုင်တင့်ပြီးပျက်စီးသွားခဲ့တာကြောင့်ဒါတွေကိုအရေးကြီးလိုအပ်နေပါတယ်တဲ့ IFRC နိုင်ငံတကာကြက်ချင်နေတဲ့လာကျန်းဒီအသင်းများအဖွဲ့ချုပ်ရဲ့ဆက်သွယ်ရေးအကြံပေးပုဂ္ဂိုလ် Mr. John Sparrow ကသူတို့အဖွဲ့အနေနဲ့လေယာဉ်26စင်းစာပစ္စည်းတန်ရှင်300ကျော်ကိုပေးပို့နိုင်ခဲ့ပြီလို့ဆိုပါတယ်ဒီသတင်းပတ်မှာတော့ဒီထက်ပိုများတဲ့အရေးအတွက်ကိုပေးပို့နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲသူကပြောပါတယ်။ IDU နိုင်ငံတကာဆက်သွယ်ရေးသမဂ္ဂအနေနဲ့ဂျိုရုဆက်သွယ်ရေးဖုံးအလုံးတရာကိုနေအောင်ကြီးကနေလျှက်စစ်ထက်ထုတ်ယူတဲ့ပစ္စည်းကရိယာတွေနဲ့အတူပေးအပ်ခဲ့တဲ့အပြင်ကျွမ်းကျင်သူတွေကိုလည်းဆစ်လွတ်ခဲ့တယ်လို့ IDU အဖွဲ့က Miss Onju Kim ကပြောပါတယ်။ဒီကျွမ်းကျင်သူတွေဟာဘုံတိုင်းကြောင့်ပျက်စီးသွားခဲ့ရတဲ့ဆက်သွယ်ရေးတွေပြန်လည်ပတ်နိုင်ရေးကူညီလှုံ့ဆော်ပေးကြမှာပါတဲ့။ဒီဂျိုရုဖုံးတွေကိုမြန်မာဆက်သွယ်ရေးလုပ်ငန်းကိုပေးအပ်ခဲ့တာဖြစ်ကြောင်းလဲ Miss Onju Kim ကပြောသွားပါတယ်။ကုလသမဂ္ဂရဲ့ရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာညှိနှိုင်းဆောင်ရွက်မှု Mr. John Holmes ဟာရန်ကုန်မြို့မှာမနေ့ကစရောက်နေပါတယ်ဒီကနေ့မှာသူဟာမြို့ဝကျွမ်းမော်ဒီတော့ကိုသွားရောက်ပြီးဗ ဘာတွေကူညီထားတယ်ဆိုတာကိုကြည့်ရှုခဲ့ပါတယ်။ဒီကနေ့နောက်ပိုင်းမှာတော့လူသားပေးတို့ကဆိုင်ရာကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့တွေ့ဆုံမှုရှိပါတယ်။မနေ့ပြန်မှာမြန်မာအာဏာပိုင်တွေကအဓိကကြားတဲ့လူပုဂ္ဂိုလ်တွေနဲ့တွေ့ဆုံမှုစူးစမ်းမယ်လို့ဆိုပါတယ်။ဒါပေမဲ့ဘယ်သူတွေနဲ့တွေ့ခွင့်ရမယ်ဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဒီတော့အတွင်းမှာပဲဆိုင်ကလုံးတန်တဲ့ပြည်သူလူထုအတွေ့ဝမ်းနေခြင်းအထိတ်အမှတ်အင်္ဂါနေ့မနေ့9နာရီကစပြီး3ရက်ကြာနိုင်ငံတော်အလံကိုတိုင်ဝဲလွင့်ထူဖို့မြန်မာစစ်အစိုးရကမကြခင်နာရီပိုင်းမှာကြေညာခဲ့ပါတယ်။တရုတ်နိုင်ငံမှာငလျင်တန်တဲ့ပြည်သူတွေအတွေ့3ရက်ကြာဝမ်းနေခြင်းအထိတ်အမှတ်ကာလကိုတနင်္လာနေ့ကစတင်မယ်လို့တရုတ်အစိုးရကကြေညာခဲ့ပြီးနောက်မှာမြန်မာစစ်အစိုးရကလည်းအခုလိုကြေညာခဲ့ခြင်းဖြစ်ကြောင်းပါခင်ဗျာ။